This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့တောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပြီးဆရာနာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွယ်သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မတ်လ31ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်ပထမအဦးစွာစီးရီးသတင်းကောက်နှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်မတ်လ31ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီရဲ့စီရင်တဲ့ငလျင်ဘေးတံသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းတဲ့သတင်းကတော့စစ်ကောင်စီဘက်ကလုံခြုံရေးအာမခံချက်ပေးပါကငလျင်ဘေးတံပြည်သူတွေကိုစေကူတာမှုစောင့်ရှောက်ပေးရန်ပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုနဲ့CDM စေကူတာမှုအဖွဲ့မန္တလေးနဲ့နေပြည်တော်ကိုဝင်ရန်အသင့်ရှိဆိုတဲ့သတင်းပဲဖြစ်ပါတယ်စစ်ကောင်စီဘက်ကလုံခြုံရေးအာမခံချက်ပေးပါကငလျင်ဘေးတဲ့ပြည်သူတွေကိုစေကူတာမှုစောင့်ရှောက်မှုပေးရန်ပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုနဲ့ CDM စေကူတာမှုအဖွဲ့မန္တလေးနဲ့နေပြည်တော်ကိုဝင်ရန်အသင့်ရှိတယ်လို့ပြည်တော်စုဝန်ကြီးဒေါက်တာဇော်ဝေစုက PVTV နဲ့အင်တာဗျူးမှာပြောကြားပါတယ်ကျွန်တော်အခုသွားဖို့အစဉ်သစ်လုပ်ထားတယ်မန္တလေးကိုသွားဖို့အစဉ်သစ်လုပ်ထားတယ်နေပြည်တော်ကိုသွားဖို့အစဉ်သစ်လုပ်ထားတယ်ဒီနေ့တို့သဘောတူဒီနေ့ကျွန်တော်တို့သွားလို့ရပြီကျွန်တော်တို့မကဘူးကျွန်တော်တို့ CDM တင်းတွေကအစင်းသစ်ဖြစ်တယ်အရေးပေါ်အထုကူတွေအယိုးခွဲစိတ်တွေဆရာဝန်တွေတူနာပြုတွေအစင်းသစ်ရှိတယ်လို့ဝန်ကြီးကပြောပါတယ်မလ29ရက် NUG အစိုးရထုတ်ပြန်ကြမှာစစ်ကောင်စီထိန်းချုပ်နယ်မြေများဖြစ်တဲ့မြို့ကြီးများမှာလုံခြုံရေးအာမခံချက်ရှိပါကအမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်လျက်ရှိတဲ့ CDM ကျွမ်းကျင်ဝန်ထမ်းများအနေနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ပြီးငလျင်ဘေးတဲ့ပြည်သူများအတွက်အရေးပေါ်ကယ်ဆယ်ရေးနဲ့ကုသရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြပါရှိပါတယ်ခင်ဗျာအခုတကမန္တလေးမြို့ရှိ Sky Villa Condo မှာနိုင်60ကျော်ကြာမြုပ်နေတဲ့အသက်5နှစ်အရွယ်ကလေးတဦးကိုဝန်ဆောင်အမျိုးသမီးတဦးနဲ့အသက်29နှစ်အမျိုးသမီးတို့ကိုကယ်ဆယ်နိုင်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မန္တလေးမြို့ရှိ Sky Villa Condo မှာနိုင်60ကျော်ကြာမြုပ်နေတဲ့အသက်5နှစ်အရွယ်ကလေးတဦးကိုဝန်ဆောင်အမျိုးသမီးတဦးနဲ့အသက်29နှစ်အမျိုးသမီးတို့ကိုတရုတ်ကယ်ဆယ်ရေးအဖွဲ့ကကယ်ဆယ်နိုင်ခဲ့တယ်လို့သိရပါတယ်။မန္တလေး31ရက်နေ့ဒေသစံတော်ချိန်မနက်9:38မိနစ်နဲ့6:20မိနစ်တို့မှာညာလုံးပေါက်ကယ်ဆယ်ရာမှတရုတ်ကယ်ဆယ်ရေးအဖွဲ့နဲ့တရုတ် Ram Union Rescue ကယ်ဆယ်ရေးအဖွဲ့တို့ပူးပေါင်းပြီးမန္တလေးမြို့ရှိ Sky Villa Condo မှာနိုင်60ကျော်ကြာမြုပ်နေတဲ့အသက်5နှစ်အရွယ်ကလေးတဦးကိုဝန်ဆောင်မျိုးသမီးတဦးနဲ့အသက်29နှစ်မျိုးသမီးတို့ကိုကယ်ဆယ်နိုင်ခဲ့ကြောင်းသိရှိရပါတယ်။ကယ်ထုတ်ချိန်မှာကလေးရဲ့အသက်ရှင်လက္ခဏာများကောင်းမွန်ခဲ့ပြီးနှုတ်စလုံးကိုဆေးရုံကိုပို့ဆောင်ကုသပေးခဲ့တယ်လို့တရုတ်တန်ရုံချန်ကွန်ကဖော်ပြပါတယ်။အလားတူမန္တလေးမြို့ Great Wall Hotel မှာပိတ်မိနေတဲ့မျိုးသမီးတဦးကိုတရုတ်ကယ်ဆယ်ရေးအဖွဲ့ကလည်းကယ်တင်ပေးနိုင်ခဲ့ပါတယ်။မလ28ရက်မှာမန္တလေးတိုင်းဒေသကြီးတွင်ငလျင်လှုပ်ခတ်မှုကြောင့် Sky Villa အဆောက်အဦးပြိုကျပျက်စီးခဲ့တဲ့နေရာမှာပိတ်မိတဲ့လူများပြားရှိခဲ့ပါတယ်။အဲဒီနေရာအားမလ31ရက်ရှာဖွေကယ်ဆယ်ရေးအဖွဲ့များဟာတရုတ်ပြည်သူသမ္မတနိုင်ငံမှရှာဖွေကယ်ဆယ်ရေးတပ်ဖွဲ့များနဲ့ပူးပေါင်းပြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ရမှာအမျိုးသမီး2ဦးအားအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့တယ်လို့သိရပါတယ်။ဒါပြင်တေဆုံးသူမ2ဦးရဲ့ရုံလောင်းများအားရှာဖွေတွေ့ရှိခဲ့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။လက်တလုံးမှာမန္တလေးမြို့ရှိ Sky Villa အဆောက်အဦးအောက်မှာမိသားစုဝင်များအသက်ရှင်လျက်ရှိနေသေးတယ်လို့မြေပြင်ပေါ်မှာရှိတဲ့မိသားစုဝင်တွေကယုံကြည်ထားကြပါတယ်ခင်ဗျာအခုဆက်လက်ပြီးမြန်မာကလေးဘေးသင့်ပြည်သူပြည်သားများကိုတတ်နိုင်တဲ့ဘက်ကအကူအညီပါဝင်မယ်လို့ KIO နဲ့ KNU တို့အသီးသီးထုတ်ပြန်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မြန်မာကလေးဘေးသင့်ပြည်သူပြည်သားများကိုတတ်နိုင်တဲ့ဘက်ကအကူအညီပါဝင်မယ်လို့ KIO နဲ့ KNU တို့ကအသီးသီးထုတ်ပြန်လိုက်ပါတယ်မလ30ရက် KIO ရဲ့ထုတ်ပြန်ချက်အရအင်အားအလွန်ပြင်းမြင်းကလေးကြောင့်မန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်တောင်ပိုင်းမကွေးတိုင်း ပဲခူးတိုင်းတို့ရှိမြို့ရွာတို့မှာလူအသက်များစွာသေဆုံးခြင်းပျောက်ဆုံးခြင်းထိခိုက်ခြင်းနဲ့လူနေအိမ်နဲ့အဆောက်အအုံများပြိုကျပျက်စီးမှုတို့အပေါ် KIO နဲ့ကချင်ပြည်သူလူထုကလည်းထပ်တူကြေကွဲဝမ်းနည်းရတယ်လို့ဖော်ပြပါတယ်ဒါပြင်မြို့ရွာများပြည်လဲထူထောင်ရင်းနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီများကို KIO နဲ့ကချင်လူထုတရက်လုံးကတက်နိုင်တဲ့ဘက်ကပံ့ပိုးကူညီဆောင်ရွက်သွားမယ်လို့ဆိုပါတယ်အလားတူမင်းကလေးတန်းကြောင့်အသက်အိုးအိမ်စည်းစိမ်ညောင်များစွာပျက်စီးဆုံးရှုံးခဲ့ရမှုများနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားစည်းရုံး KNU နေနဲ့အများပြည်သူတို့နဲ့အတူထပ်တူထပ်မြကြေကွဲဝမ်းနည်းရတယ်လို့ထုတ်ပြန်ပါတယ် KNU နေနဲ့လည်းအရေးပေါ်လိုအပ်မှုများကိုတုံ့ပြန်ကူညီဆောင်ရွက်နိုင်ရန်ကိုစမ်းညံစွမ်းရှိသဖြင့်တက်နိုင်တဲ့နည်းလမ်းမှပါဝင်သွားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာအခုတစ်ခါပြင်းထန်ကလေးကြောင့်တည်ဆုံးခဲ့ရတဲ့ပြည်သူနှုတ်ဦးကိုရွှေဘိုပကဖထောက်ပံ့ပေးရမှုများပြုလုပ်တဲ့တဲ့တွင်ကိုလည်းတင်ဆက်ပေးပါမယ်။ငလင်းတန်ကြောင့်တည်ဆုံးခဲ့ရတဲ့ကန္တာကုန်းရွာကပြည်သူနှုတ်ဦးရဲ့မိသားစုဝင်တွေကိုရွှေဘိုမြို့နယ်ပကဖကထောက်ပံ့ငွေပေးရခါအာပီစကပြောကြားခဲ့တယ်လို့ပကဖတန်ကဖော်ပြပါတယ်။ဒါ့အပြင်ငလင်းလှုပ်ခတ်မှုမှာပြိုကျပျက်စီးခဲ့ရတဲ့ကန္တာကုန်းပလီအားကွင်းစင်းကြည့်ရှုကလိုအပ်တဲ့ထောက်ပံ့ပစ္စည်းတွေကိုလည်းပေးရခဲ့တယ်လို့သိရပါတယ်။တဘာဝဘေးကိုကြုံတွေ့ခဲ့ရတဲ့ပြည်သူများရဲ့ခက်ခဲတွေကိုပြည်သူကာကွယ်ရေးတပ်မတော်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေကမိမိနိုင်ငံတွင်းရှိတော်လိုင်းအဖွဲ့အစည်းတွေနဲ့ပေါင်းစပ်ညီနိုင်ကတက်ဆွမ်းသမျှအစွမ်းကိုကူညီကြဖို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်ကမလ28ရက်ကညွှန်ကြားထားပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမှာကတော့ ZFU PDF Zolan တီထောင်မှု၄နှစ်ပြည့်ခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ် ZFU PDF Zolan တီထောင်မှု၄နှစ်ပြည့်ခဲ့ပြီလို့မလ31ရက်မှာ TV ထုတ်ပြန်ပါတယ်မြန်မာနိုင်ငံဆရာနာရှင်လက်အောက်ကလွတ်မြောက်ဖို့အတွက်ကျွန်တော်တို့ ZFU PDF Zolan တီထောင်ခဲ့တာဒီကနေ့ဆိုရင်လင်းနှစ်ပြည့်ခဲ့ပါပြီ။ဒီလင်းနှစ်တာကာလအတွင်းမှာ ZFU PDF Zolan သည်ပေးဆက်မှုပေါင်းများစွာရှိခဲ့ပါတယ်။ပြန်မရနိုင်တဲ့အသက်တွေပြင်ကိုလက်အင်္ဂါတွေဆုံးရှုံးပြီးတော့တော်လန်ရေးကိုပေးဆက်နစ်နာခံခဲ့ကြပါတယ်။ဒီပေးဆက်ကြိုးစားမှုတွေကြောင့် ZFU PDF Zolan နဲ့ထိုက်တန်တဲ့အောင်မြင်မှုများစွာရရှိခဲ့ပါတယ်။ဒီအောင်မြင်မှုတွေဟာကျွန်တော်တို့ရဲ့ခွန်အားတစ်ခုလည်းကြောင့်မဟုတ်ဘဲပြည်သူလူထုအားလုံးရဲ့ထောက်ခံတွန်းအားနဲ့ရဲဘော်တွေရဲ့မဆုံမနစ်စီစီလုံးလုံးကြိုးစားအားထုတ်မှုတွေကြောင့်ဖျားသခင်ရဲ့ကာကွယ်ဆောင်ရှောက်မှုတွေကြောင့်ရဲ့ဖြစ်ပါတယ်လို့ဆိုပါတယ်။လေးနှစ်ပြည့် ZFU PDF Zolan တို့တောင်းလွန်များကိုလည်းအတီးတီးပေးအပ်ခဲ့ကြပါလိမ့်ခင်ဗျာအခုတစ်ခါကရင်အမျိုးသားတပ်မတော် KNL ကအမှတ် 1133 တရင်ရုံးတစ်ခုကိုလွိုင်ကော်ဒေသတနေရာမှာဖွင့်လှစ်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကရင်အမျိုးသားတပ်မတော် KNL အနေနဲ့မတ်လ30ရက်မှာအမှတ် 1133 တရင်ရုံးတစ်ခုကိုလွိုင်ကော်ဒေသတနေရာမှာဖွင့်လှစ်ခဲ့တယ်လို့ဆိုပါတယ်ရုံးဖွံ့ဖွဲကိုတော့မဟာမိတ်ကိုယ်စားလှယ်တချို့နဲ့ဒေသခံရမိရပ်ဖပြည်သူအချို့ပါဝင်တက်ရောက်ခဲ့တယ်လို့ကရင်မျိုးသားတပ်မတော် KNL ကဖော်ပြပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့သတင်းကတော့မြန်မာနိုင်ငံသား IT ပညာရှင်များဖန်တီးထားတဲ့ငလျင်တီပေး Telegram Chatbot လေးတစ်ခုကိုမျှဝေထားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ငလျင်နဲ့ပတ်သက်ပြီးအများပြည်သူတွေဒုက္ခရောက်နေချိန်မှာမြန်မာနိုင်ငံသား IT ပညာရှင်များလှုပ်ဆောင်ထားတဲ့ Studio Next Steps မှဖန်တီးထားတဲ့ငလျင်အတီးပေး Telegram Chatbot လေးတစ်ခုကိုမျှဝေပေးခြင်းပါတယ်အဆိုပါဘုတ်ကနေငလျင်လှုပ်ခတ်မှုအကြောင်းအရာတွေကိုထိုင်းနိုင်ငံမိုးစလဌာနမှအချိန်နဲ့တပြေးညီရယူပြီးအကြောင်းကြားပြီးတဲ့စနစ်တစ်ခုဖြစ်ပါတယ်။အချက်လက်တွေကိုတော့မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ပေးပို့ပါတယ်။လုံခြုံစိတ်ချရတဲ့ချက်ဖို့ဖြစ်တဲ့အတွက်ကြောင့်စိတ်ချစွာအသုံးပြုနိုင်တဲ့အတွက်အသုံးပြုချဖို့ကိုလည်းနှိုးဆော်ခြင်းပါတယ်။ပြန်လည်မျှဝေလို့လည်းရပါတယ်ခင်ဗျာလို့ဆိုထားပါတယ်။အသုံးပြုရလမ်းညွှန်အနေနဲ့ Telegram install လုပ်ထားတဲ့ mobile device ပြန်ပါဖုန်းမှာပါတဲ့ကင်မရာနဲ့အောက်ပါ QR code ကို scan ဖတ်ပြီးထည့်သွင်းပြပါကStart Club ကိုနှိပ်ပြီးအသုံးပြုနိုင်ပါပြီ။ဒီ Telegram Chatbot ကိုမြန်မာထိုင်းအပါဝင်အခြားသောနိုင်ငံများမှပြည်သူများအနေနဲ့လည်းအသုံးပြုနိုင်ကြောင်းသိရှိရပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုပြည်တွင်းသတင်းများကိုကျွန်မပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်အခုချိန်ကစပြီး2025ခုနှစ်မတ်လ31ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ပထမဦးစွာ Etofic Water E ဆူတောင်းတော်ဝင်လွာကို CRPH နဲ့ NUG တို့ပေးပို့တဲ့သတင်းကိုတင်ဆက်ပေးပါမယ်အစ္စလမ်ဘာသာဝင်များ၏ထူးမြတ်သော Etofic Water E နှင့်နေထူးနေမြတ်အချိန်ခါတများတွင်အစ္စလမ်ဘာသာဝင်များအလုံးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနှင့်ပြည့်စုံကြပါစေကြောင်းစူတောင်းမြတ်တာပို့တာအပ်တယ်လို့ပြောင်စုလွတ်တော်ကိုစားပြုကော်မတီကဖော်ပြပါတယ်။ရမဒန်လအတွင်းဥပုပ်တီလာစောက်တည်ခဲ့ကြတဲ့အစ္စလမ်ဘာသာဝင်မိဘပြည်သူများညီကိုမောင်နှမများအနေဖြင့်ဝါကျိုအီးနှစ်ပွဲတော်ကိုပုံမှန်အားဖြင့်ပျော်ရွှင်ချမ်းမြေစွာလှူဒန်းပေးကမ်းခြင်းကျွေးမွေးခြင်းများဖြင့်ကျင်းပလေရှိကြတော်လဲမတ်လ28ရက်နေ့တွင်မြန်မာနိုင်ငံနေရာဒေသချို့တွင်အင်အားပြင်းငလျင် 9.9 ရစ်တာစကေးလှုပ်ခတ်ခဲ့တဲ့အတွက် လူမျိုးပါတော်ဝင်အတီတီဤတာတနိကအဆောက်အုံများပြိုကျပျက်စီးခဲ့တယ်လို့ဆိုပါတယ်။ပြင်းထန်သည့်ငလျင်လှုပ်ခတ်သည့်အချိန်သည်အစ္စလမ်ဘာသာဝင်များ၏နေထူးနေမြက်ဖြစ်သောတောက်ကြားနှင့်စူပေါင်းဝိပုနေသည့်အတွက်ဝိပုလာသူအစ္စလမ်ဘာသာဝင်အများအပြားမြင့်မြတ်သောရှဟီဒီများအဖြစ်ကွယ်လွန်သေဆုံးခဲ့ရပြီးယနေ့ဤနှစ်အချိန်ခါတမယသည်ကျန်ရစ်သူမိဘမောင်ပွားညီကိုမောင်နှမများဆွေမျိုးများနှင့်အတူပူဆွေးတော့ကရောက်နေခြင်းဖြစ်သည့်အတွက်မိမိတို့ပြောင်စုလွတ်တော်ကိုစားပြုကောမဒီအနေဖြင့်အစ္စလမ်ဘာသာဝင်မိသားစုများနှင့်ထပ်တူခံစားရပါကြောင်းဖော်ပြလိုပါတယ်လို့ဆိုပါတယ်။ငလျင်လှုပ်ချိန်သည်တောက်ကြနေဝိပုချင်းဂျမဆာလာနှင့်တိုက်ဆိုင်နေခဲ့ပြီးအစ္စလမ်ဘာသာဝင်အများပြားငလျင်ပေးကြောင်တည်ဆုံးခဲ့ရခြင်းအပေါ်မိမိတို့အမျိုးသားညီညွတ်ရေးအစိုးရကယူကျုံမရဖြစ်ကကာယကရှင်မိသားစုဝင်များနှင့်အတူထပ်တူထပ်မြဝမ်းနည်းပူဆွေးရပါကြောင်းပြောကြလိုပါတယ်လို့ဖော်ပြပါတယ်အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်ယနေ့ကြောက်တော့ E-Traffic Watch ဤနှစ်နေထူးနေ့မြတ်အချိန်အခါသမယတွင်အဖက်ဖက်ကချီနယ်ကဘန်းနေပူစေနေရသည့်မြန်မာနိုင်ငံကအစ္စလမ်ဘာသာဝင်များအလုံးဘေးပေါင်းမှကင်းဝေးကြစေရန်ညှိုးငယ်သောစိတ်ဖြင့်ဆုတောင်းမြတ်တာပို့တိုင်းဤတဝင်းလာအားထုတ်ပြန်အပ်တယ်လို့ဖော်ပြပါတယ်ရှင်ဆက်လက်ပြီးတော့အမေရိကန်နိုင်ငံအစိုးရနှင့်အမေရိကန်နိုင်ငံရောက်မြန်မာပြည်သူများမှမြန်မာငလျင်ပေးတင်လုပ်ငန်းများအတွက် NUG ဝန်ကြီးများဒေါက်တာရိုင်းဘာမာအက်ဗိုကေစီဂရုပက်နှင့်တွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံအစိုးရနှင့်အမေရိကန်နိုင်ငံရောက်မြန်မာပြည်သူများမှမြန်မာငလျင်ပေးတင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းများအတွက်ဝိုင်းဝန်းကူညီပံ့ပိုးပေးနိုင်ရန် NUG ဝန်ကြီးများဒေါက်တာရိုင်းဘာမာအက်ဗိုကေစီဂရုပက်နှင့်တွေ့ဆုံခဲ့တယ်လို့သတင်းရရှိပါတယ်။အမေရိကန်နိုင်ငံအစိုးရနှင့်အမေရိကန်နိုင်ငံရောက်မြန်မာပြည်သူများမှငလျင်ပေးတင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းများအတွက်ဝိုင်းဝန်းကူညီပံ့ပိုးပေးနိုင်ရန်အမျိုးသမီးလူငယ်နှင့်ကလေးသငယ်ရေးရာဝန်ကြီးဌာနမှပြည်ထောင်စုဝန်ကြီးနော်ဆူဆန်နာလလဆိုနှင့်နိုင်ငံဝန်ကြီးဌာနမှဒူးဝန်ကြီးဦးမိုးစောဦးတို့ကဒေါက်တာရိုင်းဘာမာအက်ဗိုကေစီဂရုပက်နှင့်တွေ့ဆုံခဲ့ကြပါသည်။ထို့သောတွေ့ဆုံရမှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအမေရိကန်နိုင်ငံအစိုးရနှင့်ကယ်ဆယ်ရေးလုပ်ငန်းစဉ်များအားပူးပေါင်းဆောင်ရွက်ရေးကိစ္စရပ်များအားယင်းဤပွင့်လင်းစွာဆွေးနွေးခဲ့ကြပါရရှင်။ငလျင်ပေးတင်ပြည်သူများအတွက်ကုညံအမေရိကန်မှငွေစည်ရင်းအကောင့်များဖွင့်လှစ်ထားရှိမြည်သူမဆိုးပါဝင်နိုင်နေဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။ငလျင်ပေးတင်ပြည်သူများအတွက်ကုညံအမေရိကန်မှငွေစည်ရင်းအကောင့်များဖွင့်လှစ်ထားရှိမည်သူမဆိုပါဝင်နိုင်ကြောင်း NUG နိုင်ငံကြ ాయి ဝန်ကြီးဌာနကဖော်ပြပါရယ်2025ခုနှစ်မတ်လ28ရက်ကမြန်မာနိုင်ငံတွင်ကပ်ပေးငလျင်တစ်ခုလှုပ်ခတ်ခဲ့ရာပြင်းထန်စွာတိုက်စုံတရားရခဲ့ပြီးတန်းနေချီသောအကူအညီများအပူတပြင်းလိုအပ်နေခဲ့တယ်လို့ဖော်ပြပါရယ်ငလျင်ပေးရနေကြောင်းလူတိုက်စုံတည်ုံသားမကအဖို့မပြတ်နိုင်သောတမိုင်းဝင်အထင်ကရနေရာများဖြစ်သည့်ဖျားเจ้าများဘုံတော်ကြီးเจ้าများနှင့်ဗလီများအရေးပါသောအခြေခံအဆောက်အုံများအပါအဝင်စိုးရွားစွာပျက်စီးခဲ့ပြီးယခုအခါမရေမတွက်နိုင်သောလူများသည့်စားနပ်ရိက္ခာရေတန်းနှင့်စေဝါအကူအညီများကဲ့သို့မရှိမဖြစ်လိုအပ်သောထောက်ပံ့ရေးပစ္စည်းများပြက်လက်မှုနှင့်ရင်ဆိုင်နေရတယ်လို့ဖော်ပြပါသည်အဆိုပါကမ်ပိန်းသည်အရေးပေါ်ကယ်ဆယ်ရေးနှင့်ထိခိုက်သူများအားထောက်ပံ့ရန်ရန်မုံငွေရှာဖွေရန်ရည်ရွယ်ပြီးပမာဏမြင့်များပင်ရှိစေကာမူပံ့ပိုးကူညီမှုသည်အသက်ကယ်တင်ခြင်းဆိုင်ရာဌာနချက်တစ်ခုကိုဖန်တီးနိုင်ပြီးလူရန်းမှုတိုင်းသည်လိုအပ်နေသူများအားဓာတ်ရိုက်ပေးဆောင်သွားမယ်လို့ဆိုထားပါသည်။ပါဝင်လူသူများအနေနဲ့ငွေစည်းများကို NUG နိုင်ငံကြ ాయి ဝန်ကြီးဌာနလူမှုကွန်ရက်စာမျက်နှာတွင်ဖော်ပြထားပါသည်ရှင်။အခုတခါ VNN ကယ်ဆယ်ရေးတပ်ဖွဲ့ဝင်တရားချဦးနှင့်အတူရှာဖွေကယ်ဆယ်ရေးခွေးများ၊ဈေးဘက်ဆိုင်ရာပစ္စည်းများနှင့်ရိတ်ခါများအပါအဝင်မြန်မာနိုင်ငံရောက်ရှိဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ VNN ကယ်ဆယ်ရေးတပ်ဖွဲ့ဝင်တရားချဦးနှင့်အတူရှာဖွေကယ်ဆယ်ရေးခွေးများ၊ဈေးဘက်ဆိုင်ရာပစ္စည်းများနှင့်ရိတ်ခါများအပါအဝင်မြန်မာနိုင်ငံရောက်ရှိခဲ့တယ်လို့သတင်းရရှိပါရယ်။မတ်လ30ရက်မွန်လယ်ပိုင်းတွင် VJ2875 နှင့် VJ2877 နံပါတ်ပါလေးရင်နှစ်စင်းသည့် VNN နိုင်ငံဟန်တိုင်းမြို့နော်ပိုင်းလေစိမ်းမှထွက်ခွာခဲ့ပြီးကယ်ဆယ်ရေးတပ်ဖွဲ့ဝင်တရားချဦးနှင့်အတူရှာဖွေကယ်ဆယ်ရေးခွေးများ၊ဈေးဘက်ဆိုင်ရာပစ္စည်းများနှင့်ရိတ်ခါများပါဝင်ကယ်ဆယ်ရေးလုပ်ငန်းများအတွက်ကုန်တစ်တာတန်ချိန်60ကျော်နှင့်အတူရန်ကုန်မြို့သို့ပို့ဆောင်ခဲ့တယ်လို့ VHS လေကြောင်းလိုင်းကအတည်ပြုဖော်ပြထားပါတယ်။ငလျင်ပေးတံကြောင့်မြန်မာနိုင်ငံတွင်အရေးပေါ်အခြေအနေအတွက် VNN ပြည်သူ့လုံခြုံရေးဝန်ကြီးဌာနနှင့်အမျိုးသားကာကွယ်ရေးဝန်ကြီးဌာနသည်မြန်မာနိုင်ငံရှိပြည်သူများအားကူညီပေးရန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုမြန်ဆီလွတ်ခဲ့တာဖြစ်တယ်လို့ဆိုပါရရှင်။ဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှမြန်မာငလျင်ပေးအရေးပေါ်ကူညီနိုင်ရန်ကော်မတီဖွဲ့စည်းတဲ့တင်ကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးအနေဖြင့်မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့သောငလျင်တန်းကြောင့်ပျက်စီးဆုံးရှုံးမှုများနှင့်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်များလူသားချင်းထောက်ထားစာနာမှုဆိုင်ရာအကူအညီများပံ့ပိုးကူညီဆောင်ရွက်နိုင်ရန်အတွက် အရေးပေါ်ကော်မတီတရက်ဖွဲ့စည်းပြီးဖြစ်တယ်လို့မတ်လ31ရက်အသိပေးထုတ်ပြန်ပါတယ်။မှန်ကန်သောမြေပြင်သတင်းချက်လက်များရယူနိုင်ရန်ဝင်ကြီးဌာနများနှင့်ထိစပ်ဆောင်ရွက်ကဂျပန်အစိုးရနိုင်ငံတကာအတိုင်းဝန်းနှင့်အရက်ဘတ်အဖွဲ့အစည်းများထံမှအကူအညီများတောင်းခံနိုင်ရန်စီစဉ်ဆောင်ရွက်လျက်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။လက်ရှိမှာဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှမတည်ငွေဂျပန်ယန်ငွေ 1.5 တန်းအပါအဝင်အများပြည်သူထံမှလက်ခံရရှိသောကုန်ကြီးကယ်ဆယ်ရေးအလူငွေများကိုအမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝင်ကြီးဌာနမှတဆင့်ငလျင်ပေးတန်တင်ပြည်သူများထံသို့ရေပြင်ရှိဓာတ်ရိုက်ကုန်ကြီးဆောင်ရွက်ပေးနေသောအဖွဲ့အစည်းများနှင့်ထိစပ်ထောက်ပံ့ပေးသွားမည်ဖြစ်ကြောင်းဖော်ပြပါရရှင်အခုတခါစကိုင်းမြို့မြက်ကိုပိုင်တောင်အဆောက်အုံပြိုကျပြက်စီး၍ပိတ်မိနေသူလေးဦးအားအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။စကိုင်းမြို့မြက်ကိုပိုင်တောင်အဆောက်အုံပြိုကျပြက်စီး၍ပိတ်မိနေသူလေးဦးအားအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးတွင်ငလျင်လှုပ်ခတ်မှုကြောင့်စကိုင်းမြို့မြက်ကိုပိုင်တောင်အဆောက်အုံပြိုကျပြက်စီး၍ပိတ်မိနေသူများအားမတ်လ30ရက်နေ့တွင်ရှောက်ဖွေကယ်ဆယ်ခဲ့ကြတယ်လို့သိရပါတယ်။ထို့သောရှောက်ဖေးကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်ခဲ့ရာအသက်ရှင်လျက်လေးဦးအားကယ်ထုတ်နိုင်ခဲ့ပြီးတိတ်ဆုံးသူတဦးတို့၏ရုပ်အလောင်းများအားရှောက်ဖေးတွေ့ရှိခဲ့ပါရဲ့ရှင်။အခုနောက်ဆုံးအနေနဲ့စကိုင်းမြို့ဗဟိုပြုလုပ်ခတ်ခဲ့တဲ့အင်အား 9.8 အဆင့်ရှိငလျင်ကြောင့်လူပေါင်း 9 တန်းခန့်ထိခိုက်ခဲ့ပြီးစေယုံများတရားများနှင့်အမွေနှင့်နေရာများပါဝင်အရေးပါသောအခြေခံအဆောက်အုံများဆိုးရွားစွာပျက်စီးခဲ့တယ်လို့ UN Habitat ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းမြို့ဗဟိုပြုလုပ်ခတ်ခဲ့တဲ့အင်အား 9.9 အဆင့်ရှိငလျင်ကြောင့်လူပေါင်း 9 တန်းခန့်ထိခိုက်ခဲ့ပြီးစေးရုံများတရားများနှင့်အမွေနှင့်နေရာများပါဝင်အရေးပါသောအခြေခံအဆောက်အုံများဆိုးရွားစွာပျက်စီးခဲ့တယ်လို့ UN Habitat ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့တွင် Richter scale 9.9 အဆင့်ရှိငလျင်တစ်ခုလုပ်ခတ်ခဲ့ပြီးလူသေဆုံးမှုများနှင့်ပျက်စီးဆုံးရှုံးမှုများကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တယ်လို့ဖော်ပြပြီးခန့်မှန်းချက်အားဖြင့်လူပေါင်း 9 တန်းခန့်ထိခိုက်ခဲ့တယ်လို့ဖော်ပြပါတယ်။UN Habitat သည်အစိုးရများလူသားချင်းစာနာထောက်ထားမှုဆိုင်ရာအေဂျင်စီများနှင့်မိဖက်အဖွဲ့အစည်းများအားအသက်ကယ်ကူညီနှင့်ရေရှည်ပြန်လည်ထူထောင်ရေးဆိုင်ရာဖြည့်ရှင်ချက်များအတွက်အရင်းမြစ်များကိုစုစည်းပြီးကြိုးပမ်းမှုများတွင်ပူးပေါင်းပါဝင်ရန်တောင်းဆိုထားတယ်လို့ဖော်ပြပါရယ်။ငလီအန်ဒီယစီမံခန့်ခွဲမှုတွင်နှစ်ပေါင်းများစွာကျန်းကျယ်မှုဖြင့် UN Habitat သည်ပံ့ပိုးကူညီအသင်းရှိနေပြီးတုတ်ပြန်ဆောင်ရွက်မှုများကိုအတိပေးရန်လျှင်မြန်သောပျက်စီးဆုံးရှုံးမှုအကဲဖြတ်ခြင်းစတဲ့အရာများကိုလှုံ့ဆော်နိုင်တယ်လို့ဆိုပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီယံမှပေးပို့ထားတာဖြစ်ပါရရှင်။
ဗီဒီယို NUG သောတာရှင်များရှင်ဒီနေ့မနေ့ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုတော့အေရီမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်မိုးလေဝသအချိန်ဤခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်အတွင်း၄ရက်၅ရက်၆ရက်တွေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာလေပြင်းအားနဲ့ရဝန်တစ်ချိန်ဖြစ်ပေါ်နိုင်ပါတယ်မိုးလေဝသဖြစ်စဉ်တွေအနေနဲ့ဒေသလိုက်နေအပူချိန်တွေတိုးလာတဲ့အတွက်မွန်းလွဲနဲ့ညနေပိုင်းအချိန်တွေမှာလေပြင်းတိုက်ခတ်ခြင်းမိုးတိမ်တောင်ကြီးတွေဖြစ်ပေါ်တတ်ခြင်းမြေအကွက်ပြီးမိုးကြီးခြင်းမိုးသီးတွေကြွေကြခြင်းရှက်စီးလက်ခြင်းနဲ့မိုးကြိုးပစ်ခြင်းအစရှိတဲ့အန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်ပုံမဂရုပြုကြဖို့လိုအပ်ပါတယ်။မိုးချီနေကတော့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာကွက်ကြမိုးထစ်ချုံရွာနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်တွေပြန်လည်လျော့ကျနိုင်ပါတယ်။အခုဆက်လက်ပြီးနေ့လိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။မလ31ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်မှာတိမ်အနည်းငယ်ဖြစ်ထွားနိုင်ပြီးဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာတိမ်အထင်တင်ဖြစ်ထွားနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမြို့ဝကျွန်းမဒေသတွေနဲ့မုံတမခွေတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းမှာလေဟာအရှိမြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့တနင်္သာရီတိုင်းဒေသကြီးမှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့အများအားဖြင့်တာယာနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချိန်တွေပြန်လည်လျော့ကျနိုင်ပါတယ်။မြို့ချီနေမှာစကိုင်းတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊အေရရီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။ မနက်ဖြန်ဤဗီလာတရက်နေအတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်မှာတိမ်အထင်တင်ကနေတိမ်ထူးထွက်နိုင်ပြီးဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝကျောမော်ဒေသတို့မှာလီဟာအနောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမခွေတို့မှာလီဟာအရှိတ်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချင်းတွေကတော့တနင်္သာရီတိုင်းဒေသကြီးမှာနေရာကျဲကျဲမိုးထချုံရွာနိုင်ပြီး ARA တိုင်းဒေသကြီး၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။စကိုင်းတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့အများအပြားတာယာနိုင်ပါတယ်။နေပူချင်းတွေကတော့မြန်မာနိုင်ငံဒေသတချို့တို့မှာအပူချင်းတွေပြန်လည်ရော့ကျနိုင်ပါတယ်။မြူချီနေမှာမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။ Video NUG မှာဆက်လက်အတန်းလှည့်ပေးနေပါတယ်။အခုတခါကျန်းမာရေးဝန်ကြီးဌာနမှညွှန်ကြားထားတဲ့ငလျင်လှုပ်ခတ်ပြီးနောက်အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ဆိုတဲ့ခေါင်းစဉ်ဖြင့်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ငလျင်လှုပ်ခတ်ပြီးနောက်ပိုင်းအစားအစာမှတဆင့်ကူးစက်တတ်သောယောဂများကိုကာကွယ်နိုင်ရန်အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ကိုဖော်ပြပေးလိုက်ပါတယ်။အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ဓာတုပစ္စည်းများကြောင့်အစာအဆိပ်သင့်နိုင်တော့လဲအစာအဆိပ်သင့်ခြင်းသို့မဟုတ်အစာကြောင့်နာမကျန်းဖြစ်ခြင်းအများစုမှာယောဂပိုးမွှားများနှင့်ရင်းနှုတ်၏အဆိပ်ဓာတ်ကြောင့်ဖြစ်ပါသည်။တန်ရှင်ရေးကိုအထူးပြုစိုက်ပါ။အစားအစာများမပြင်းစင်မီပြင်းစင်နေခြင်းနှင့်အိမ်သာအသုံးပြုပြီးတိုင်းလက်ဆေးပါမိဖို့ကြောင့်နှင့်မိဖို့ကြောင့်ပစ္စည်းများကိုတန့်ရှင်းစွာထားရှိပါတီးကြားစီခွဲထားပါအသားစိမ်းငါးစိမ်းများကိုချက်ပြုတ်ပြီးအစားအစာများနှင့်ရောမထားရပါတီးကြားစီပြင်းစင်လှိဖြက်ပါတီးကြားစီထုတ်ပိုးသိမ့်စီပါကြက်အောင်ချက်ပြုတ်ပါအစားအစာများကို80ဒီဂရီစင်တီဂရိတ်မှာကြက်အောင်တေးကြားစွာချက်ပြုတ်ပါတီးကြားစွာပြန်နှွေးပြီးမှစားသုံးပါသတ်မှတ်ပူချိန်တွေထားရှိပါချက်ပြုတ်ပြီးစားစာများကိုအခန်းပူချိန်မှာ2နာရီထက်ပိုမထားရပါအပူချိန်5ဒီဂရီစင်တီဂရိတ်နဲ့60ဒီဂရီစင်တီဂရိတ်ကြားမှာအစားအစာများမှာယောဂပိုးမွှားများလျင်မြန်စွာပေါက်ပွားနိုင်ပါလေဘေးကင်းသောရေနှင့်အစာကုန်ချမ်းများကိုအသုံးပြုပါချက်ပြုတ်ရာတွင်တန်ရှင်းသောရေနှင့်လက်ဆက်သောအသားစိမ်း5စိမ်းများကိုသာအသုံးပြုပါသစ်သီးဝလံများဟင်းသီးဟျွက်များကိုအခွန်ခွာဆေးကြောပါသက်တမ်းလွန်အစားအစာများကိုမစားသုံးရတယ်လီကျမ်းမာအခမဲ့အွန်လိုင်းစေကံအမျိုးသားညီညွတ်ရေးဆိုရကျမ်းမာရေးဝန်ကြီးဌာန
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့စကောကရင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနော်ຫນွေဦးပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ကျေလည်ပါပတ်တကစော်ဒီပါနေတောက်အိုခေကညာဘာကမ္မလကိုဒီတော်ကတဲ့တော်ရေဟေရတာတိုင်းမျိုးစုကမ္မလဘာကဆမေဟခုဘူတဘောဤတဖာအိုကိုအတလေကဝိတာဆုနာပဆဝယန်လောကမ္မလလောဘာကဆမေတော့ဟခုဘူတဘောဤတဖာအိုတကွာဆမေတဖာဤကောခဲဝဲတာဒုမအခုတောက်အိုခုတော်သူနေလောအခဲဤကပါကနေသူတော်မီထဘူတကစော်တဖာနေလောတကစော်ခတိတိမီဝဲတာတိဥကောအတ္တမစတဖာကတိဝဲတာစုဘလောအဘကောဘခတဖာဥတ္တလောဖောမောရိဒုဝဲအတုဘခတပလဆေတာဂတကလုတဖာတတိဖဲအသေးကမဆဲနေဝဲအေကောစပကုတ္တဥထေနေအောင်တဲဝဲတာလည်းနေလောတိဥကောအတ္တမစတဖာကတိဝဲတာစုဘလောဘကောဘခတဖာဥတ္တလောဖောမောရိဒုဝဲအတုဘခတပလဆေတာဂတကလုတဖာတတိဖဲအသေးကမဆဲနေဝဲအေကောစပကုတ္တဥထေနေအောင်နေဖဲလာမရှာခိစုခိတောနေတဲဝဲတာနေလောကောပီယတီကောအောတီယူကောအတမဆက်တဖာကတူဝဲတာလေဘလောဘကောဆမေတာတဖာအိုတဘလောခောအရီဒူဝဲတာနီလောဖဲလင်နာဂစ်အခာတူဝဲတာလေဘယောတစ်စပုတဆောခူတန်လကဘာဟီဝဲတန်လိုလေနော်နော်တဖာနီတတူဝဲအတိုတနော်နေဘာတဆာလောအောဝဲတာလေဖြာကောအပူနေပတိညာပါလိနီလောအခေတဘလောဒူတမဆက်တဖာကမီဝဲတမဆက်တီနော်အောဘမီလာဝဲတာနီလောdollar tablet set ko sik internet service provider to pasiko kapapu matukuta awo hitisatro do ta okwe mi ba wedani lo sekato ke e kopio tikolo ba kwashome do hoku hutpa awo tiu ko wa do un takoro koro tamase tpa kihi we awo satro ma liwe awe patro mi ba takasone lo takaso ke du mi wenda subo musopo ne re kukla o kopio kamle lo ba kwashome hoku hutpa o takamase Talu Ludo where the war and you deep blue, Domoto do Uzamutro Shallo where Lilo Clayton in Lo. Sue Bomusapone Recogler O, Copiocum Lalo, Bakwasome Hoko Utapa O, Takamasa, Tatapalu where and you deep blue, Moto do Uzamutro, Shallo Weda, Lilo Clay Unipatina Banilo, Pella Mashakisi Hotoni, Bomusapu Badre, Copiotico Moto do Uzamutoni, Copiotico. Hokohudo, Kamnotapa, Luba Weda Tamasa Ogi, Sholowe, Lidatugala Su, Bomusapunere Kuglo Unilo, Takadiba, Su and Yuzi Badugora de Pau Usiko, Showeda Zigonilo, Pella Masha Kisikotonini, Hokohui Loki and Yuzi Baduni, Kuweda Taupu the Dugalawi, Talukabama went to Pau Putapo the Kuweda Nini, Baduni Batasonilo. Takaso sumanya dimi weda, kamlalu bakwasome, hoko utapa, kamasawe awo and yuzini, kapagato guita ka kini awe, dewinadake, bayotu to call letilo mi bulu, baukosa tawinilo, kamlalu bakwasome, hoko utapa, kamasawe awo and yuzini, kapagato guita ka kini awe, pela masha atota si, wogato. Pubalo where we lokini, Payotuni, locally clele tilo me pupe, Paukos honey, Patina banilo. Tabla set a pato who, Patreta ha water tina diwe banilo, and you zipadoni, Pella mashaki si hotoni hoko where we loki, Suka metapao, Kihimasoni where was, Sato Pella mashaki si hotoni do like pretty siki toni, Kapagatog with a cart that do diet a pali. Tutobuba when anilo, basa beo to the call, peg a metal pa, Bakwasome, Takota kegato dale, Lady Lomi Boho, Tai, Papato, wake a metal pa, midi the naki, away the awa, Tamila, a window away, sit down, tap a circle and pity papa wet to Patoni Batansonilo. Tansolaki to Dimuena, Hoku Hu, Kamelo, Tubako Batapa, Tadu to do Tapagano, a two, Tamasa to the path, the tip at the Lurkly Kamasa where we, Lurkosa put out a pure tapa poker, tapu, who batu toweta Lenilo, Hoku Hu, Kamelo, Tubako Batapa, Tadu to do Tapagano, a two, Tamasa to the path, the tip at the Lurkly Kamasa where we. Lokosa pota de pleho, tapa pogro de pu, boba tuto wege, pela mashakisi pito nini, papaweda nilo, dita tuto oweda ato, ribasu hoko huweho, sakai kodo, medley kodo, yuko se bogo kodo, nibido, huto tiko talo ato, kamlo de papa consume weda de tahago talo mado dumunilo, le tapa consume de pai poko, talo mado papoko, tapa pogro de pu. Taru hudo kamati de pawe papa we to paduni batak soni lo
takasoli papa ne tu de pawe da pei ni lo kamne de de kana mata ko de no wa de ma tu ba mu tho bu ni de ke
to ta shin nya khanya aku na sin ni ja de radio ngi ye season we ko radio le line bo ma ta yai na sin nai de lo website youtube telegram facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် youtube ပရိသတ်များအနေဖြင့်လည်း radio ngg channel ဖြစ်တဲ့ youtube.com/@radiongg မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မ မိသားစုဝင်တွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလုပ်ပြများဝေကြားတာကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်